မြန်မာနိုင်ငံမှာဒီမိုကရေစီပြန်ဖော်ဆောင်ပေးဖို့နဲ့အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားတဲ့အရသာခေါင်းဆောင်တွေကိုပြန်ပြီးဖလှုပ်ပေးဖို့မြန်မာစစ်တပ်ကိုတောင်းဆိုတဲ့အဆိုပြုမူကြမ်းအတွက်ကုလသမဂ္ဂထရီနီဒါကမှဆွေးနွေးညှင်းခုံနေကြတယ်လို့တန်တမန်တွေရဲ့ပြောကြားချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးစနေနေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအာဆီယံအဖွဲ့ဝင်အရှေ့တောင်အာရှ10နိုင်ငံခေါင်းဆောင်တွေနဲ့နိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးကြမှာဖြစ်တဲ့အတွက်ကုလသမဂ္ဂအထွေထွေညီလာခံမှာမဲခွဲပြီးမဆုံးဖြတ်ခင်အာဆီယံဆွေးနွေးပွဲရလဒ်ကိုစောင့်နေကြတာဖြစ်ကြောင်းလည်းအမည်မဖော်လိုတဲ့တန်တမန်တူဦးရဲ့ပြောကြားချက်ကိုကိုးကားပြီးဖော်ပြထားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းချိန်ကစပြီးစစ်တပ်နဲ့ရဲတွေရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်ကလေးငယ်52ယောက်ပါဝင်942ယောက်ထက်မနည်းအသက်ခံခဲ့ရပြီးနေအိမ်တွေမှာမနေရဘဲထွက်ပြေးတင်းရှောင်နေရသူကနှစ်သိန်းခွဲလောက်ရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကချက်မှတ်တဲ့ဆုံးဖြတ်ချက်တွေဟာလုံခြုံရေးကောင်စီကချက်မှတ်တာလို့လိုက်နာစရာမလိုပေမဲ့ဆင်အာနာရှင်ပေါ်မှာနိုင်ငံတကာကဖိအားတွေကိုတိုးလာစေမှာဖြစ်ပါတယ်။ AFP ကဖတ်ရှုရတဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာတော့မြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတာကိုအဆုံးသတ်ဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းမှုဆက်ပြီးရှင်သန်ခွင့်ပြုဖို့မြန်မာစစ်တပ်ကိုတောင်းဆိုထားတယ်လို့ဆိုပါတယ်။ဒါ့အပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်သမရဦးဝင်းမြင့်ပါဝင်ဖမ်းဆီးထားသူတွေကိုအ мян ပြန်လွှတ်ပေးဖို့တောင်းဆိုထားတာပါ။ဒါပေမဲ့စစ်တပ်အာဏာသိမ်းတာကိုပုံမှန်လည်းနဲ့ရှုတ်ချတာမျိုးမရှိဘူးလို့တော့ဖော်ပြထားပါတယ်။လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့မြန်မာပြည်သူတွေပေါ်မှာအကြမ်းဖက်နေမှုအလုံးကိုချက်ချင်းရပ်ပစ်ဖို့အပြင်ကုလသမဂ္ဂအထူးတန်တမာကိုမြန်မာနိုင်ငံလာရောက်ခွင့်ပြုဖို့ပါတောင်းဆိုထားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးလုံခြုံရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးကြီးညာချက်၃ဆောင်ထုတ်ပြန်ခဲ့ပေမဲ့ထုတ်ပြန်ချက်တိုင်းဟာတရုတ်ရဲ့ဖိအားပေးမှုကြောင့်အားပြောခဲ့ရတာဖြစ်ပြီးလက်နက်ရောင်းချမှုပိတ်ပင်နဲ့အရေးယူဒဏ်ခတ်မှုလိုပြင်းထန်တဲ့အရေးယူမှုမျိုးကိုချမှတ်ဖို့အခုထိမလုံဆောင်နိုင်သေးဘူးလို့လည်း AFP မှာဖော်ပြထားပါတယ်